စကိုင်းတိုင်းခေဦးမြို့နယ်မှာစစ်ကောင်စီရဲ့နေမြေရှင်းလင်းမှုအတွင်းကျေးရွာ73ရွာကနေအိမ်400နီးပါးမိရှုခံရတယ်လို့ဒေသခံတို့ကပြောပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေစစ်ပေးရှောင်နေရပြီးဒေသခံတချို့တပ်ဖြတ်ခံခဲ့ရတယ်လို့လည်းသိရပါတယ်။ခေဦးမြို့နယ်တွင်းကအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံပြောပြထားပါတယ်ရှင်။
စကိုင်းတိုင်းကေဦးမြို့နယ်ကကြေးရွာတွေကိုအခုစက်တင်ဘာလ2ရက်နေ့ကစပြီးတော့စစ်ကောင်စီတပ်နဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေစစ်ကြောင်းထိုးနေမြေရှင်းလင်းနေကြတာလို့ဒေသခံတွေကပြောပါတယ်စစ်ကြောင်းထိုးနေမြေရှင်းလင်းရေးအတွက်မှာကြေးရွာ73ရွာကနေ400နီးပါးမြေရှုဖြစ်ရှိခံရတယ်လို့လည်းဆိုပါတယ်စက်တင်ဘာလ10ရက်နေ့တည့်အထင်းမှာတင်ပောက်စင်တုံဂျပုတ်စီပုတ်တရားကြေးရွာ3ရွာကနေ200နီးပါးမြေရှုဖြစ်ရှိခံခဲ့ရတယ်လို့စစ်ပေးဆောင်ဒေသခံတွေကပြောပါတယ
်ဒီနေ့နေတာဆိုရင်ဂျပုတ်ရွာကပေါင်းတဲ့လူရွာစပုတ်တဲ့ရွာ300ရွာကိုအင်ဂျင်နီယာကျွန်တော်မီးရှို့ပြီးတော့ထွက်သွားကြီးပြအခုအဲ့မတော်လားစစ်ကြောင်းအင်အား190စစ်ကြောင်းကရွာပေါင်း700ရွာချုပ်ခံရတယ်အင်ဂျင်ပေါင်း400ကျော်လောက်ချုပ်ခံရတယ်ဘအိုးရွာဆိုရင်14ပါအခုစီးပီးချောင်းနေရတာသူတွေ1000ကျော်တာပေါ့အကုန်လုံးပေါင်းရင်1000ကျော်လောက်ကြီးနေတယ်ကတော့တိပင်းလေးတွေပေါ့အဲ့ငါသပင်းလေးတွေရှိရလေအဲ့ထရော်ရီနာနေရတာပေါ့လောလောဆယ်မှာတော့ဟိုရွာလေးကလေးဒီရွာလေးကလေးပေါ့အဲ့ရွာပေါင်းဝင်းချင်းဘေးပေါင်းဝင်းချင်းရွာလေးတွေလည်းမိခုန်နေပေါ့တချို့တွေကလည်းတော်တယ်မာလေးနေကြတယ်သူတို့လည်းအခုလောဆယ်နေတာပါအီးခပင်းလေးတို့တစ်ပင်အောင်တို့လောဆယ်နေနေရတာပေါ့ဒီလောဆယ်စီးပိုက်နေ
မိရှုခံခဲ့ရတဲ့အထဲပောက်တင်တုံကြီးရွာဟာအဆုံးဆုံးဖြစ်ပြီးတော့ရွာရဲ့အင်ဂျီတဝက်လောက်ကိုမိရှုခံခဲ့ရတာလို့ဆိုပါတယ်နေမိရှုခံရပြင်ဒေသခံ၃ဦးကိုတက်ဖြတ်သွားတယ်လို့လည်းမိရှုခံခဲ့ရတဲ့စီပုတ်တရားကြီးရွာကဒေသခံတူကပြောပါတယ
်သူကျွန်တော်မိကြမရှင်လိုက်နေအင်ဂျာ60လောက်တော့ပါနေခင်တာပဲရွာထဲမှာတော့ကိုယ်မွေးနောက်ပြီးတော့အကုန်လုံးအိမ်ပြည်သူကိုရှူသွားတာရှူတာကတော့မတော်လို့ကြံရတဲ့အိမ်ကြံရတာပဲကျွန်တော်တို့၃ရွာတန်းရှူပါလေအခုတော့တော့နေဖို့ခက်ခဲရှိမှာနေဖို့ခက်ခဲတခုတော့လက်တွေ့ဖြစ်မှာပဲလေကျွန်တော်တို့ရွာတွေကိုမဝင်ခင်ဟိုအဲဓာတ်ထဲမှာတော်တဲ့တဲတဲတွေရှိရတယ်ခေတော်တဲ့တဲတွေကိုသူ့အိမ်ကြတာအဲမတော်ကြီးတော့ကမတော်ကြီးရှူတာတော့ကဒီကစစ်ကြောင်းရှိနေတော့ကျတော့ဘေးကိုထွက်ထားတာစစ်ချောင်းဟာပေါ့ဗျာအဲမတော်ကြီးကြီးရွာက၃ရောက်ပါတော့အဲတော်တဲ့တဲမှာ၃ရောက်အဲပြတ်တက်သွားတာပေါ့အဲကတော့အရှင်ဖမ်းသွ
ားကမ္ဘလူအမှတ်၁တကြားဆက်ယုံမှာရှိတဲ့ခလာရ361ဟာမတော်လှကြီးရွာကစစ်ကောင်စီကိုထောက်ခံတဲ့ပြည်သူစစ်တွေနဲ့ပေါင်းပြီးတော့အခုလာဇန်2ရက်နေ့ကစပြီးတော့နေမြေရှင်းလင်းနေတာလို့ဒေသခံတွေကပြောပါတယ်နေရင်တွေခုလိုမျိုးမိရှုခါရာဒေသခံတွေတပ်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်ပြောဆိုတာရှိသေးပါဦးခင်ဗျ